တော်တာရှင်များရှင်ဒီတစ်ပတ်မှာလေယာဉ်မြင့်နဲ့အချားမြင့်များတင်ဆက်ခံရမှုပြန်လည်စစ်စစ်ရေးကော်မတီတွေကနေတိုင်ကြားစာအများစုကိုဖြည့်ရှင်းပေးထားပြီဖြစ်တဲ့အကြောင်းထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဆွေးနွေးသွားပါမယ်။2019စက်တင်ဘာပထမပတ်မှာကင်းပြည်နယ်အစိုးရအဖွဲ့အစည်းအစည်းအဝေးခန့်မှန်းမှာပြုလုပ်ခဲ့တဲ့အစည်းအဝေးမှာစုံစမ်းရေးကော်မရှင်ကိုမြေယာမှုတိုင်ကြားစာ389ဆောင်းရောက်ရှိလာတဲ့အထက်က334ဆောင်းဖြည့်ရှင်းပြီးတဲ့အကြောင်းလေယာဉ်မြင့်နဲ့အချားမြင့်များတင်ဆက်ခံရမှုပြန်လည်စစ်စစ်ရေးကော်မတီမှတွဲပြောင်းပေးပို့လာတဲ့စစ်စစ်ဖြည့်ရှင်းရန်မြေတိုင်ကြားစာကင်းပြည်နယ်အတွင်း9မြို့နယ်မှစုစုပေါင်း106ဆောင်းရောက်ရှိလာတဲ့အထက်က48ဆောင်းကိုဖြည့်ရှင်းဆောင်ရွက်ပြီးဖြစ်တယ်လို့သိရပါတယ်ဒါအပြင်ပြည်နယ်အစိုးရအဖွဲ့နဲ့ပြည်နယ်လေယာဉ်မြင့်နဲ့အချားမြင့်များတင်ဆက်ခံရမှုများပြန်လဲစစ်စစ်ရေးကော်မတီတို့စစ်စစ်ဆောင်ရွက်ပေးဖို့တိုင်ကြားလာတဲ့တင်းဆဲမြေဆိုင်ရာကိစ္စရပ်တွေပေါ်ဖြည့်ရှင်းဆောင်ရွက်ပြီးစီးမှုအခြေအနေမှာကင်းပြည်နယ်အတွင်းစုစုပေါင်း9မြို့နယ်မှာ82ဆောင်းမှာ32ဆောင်းကိုဖြည့်ရှင်းဆောင်ရွက်ပေးပြီးဖြစ်တယ်လို့သိရပါတယ်။ကင်းပြည်နယ်အတွင်းမြေယာပြဿနာဖြည့်ရှင်းထားမှုတွေနဲ့ပတ်သက်ပြီး88ကရင်မျိုးဆက်သစ်ကျောင်းသားများဤလူမှုအဖွံ့အစည်းရေးအသင်းဗဟိုလုံးမှုဆောင်ကော်မတီဥက္ကဋ္ဌစောမောင်ကြီးကပြောပါတယ်
။ကျင်းပြည်နယ်မှာပေါ့နေရာမြင်ပွားမှုတွေနေရာတင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရကဒီကိုလာပိုင်းလက်စံပိုင်းလောက်မှာဖြည့်ချင်းချက်ကဒီမြင်းချင်းချင်းနဲ့ကွဲလွဲနေတယ်လို့ပြောလို့ပါတယ်။ဒါဖြစ်လို့လဲဆိုတော့ဖြည့်ချင်းဆောင်ရွက်ပြီးပြီလို့သုံးသပ်ထားတဲ့အမှုတွေဆိုရင်အမှန်တကယ်မြေပြင်မှာပြီးခဲ့တဲ့အစိုးရလက်ထက်ဖြည့်ချင်းထားတဲ့ပုံစံတိုင်းပဲသုံးသပ်ဆီစစ်ထားတာတွေ့ရတယ်ပေါ့နော်။လက်တွေ့ဆောင်ရွက်မှုမတွေ့ဘူးပေါ့။2015မှာဒီကနေ့မှနောက်ထပ်တစ်ခုဖြစ်တဲ့လာကောင်ကြည့်ရအောင်စုမှာရှိတဲ့နောက်ဟုတ်တဲ့ဇုံပေါ့။တောင်ပြင်းနည်းလောက်တုန်းကဒီဂျီပီတွေကလေယာတက်ကြည့်ဖို့အတွက်ကိုအဲဒီမှာဒီစီမှာတေက2500လောက်တန်ပြီးမောင်မြင်တဲ့ကကြောဒေတာအုပ်ချုပ်ပိုင်းပြန်အပ်တယ်ဒေတာအုပ်ချုပ်ပိုင်းကအခုစညှက်ထွေးကျလင်းကုမ္ပဏီကိုပေးတယ်ပေါ့။အဲမှာညှက်ထွေးကျလင်းကုမ္ပဏီကလည်းဘာမှမလုပ်နိုင်တဲ့အခါကျတော့လေသမားတွေသူတို့လေယာဉ်ကိုသူပြန်တောင်းဆိုတဲ့အခါကျ2015မှာပြဿနာတွေဖြစ်ပြီးတော့ဟုတ်တယ်ဇုံကလည်းပြန်ပြည့်ပြည့်သွားပြီးတော့ဒီနေ့ဒီလေသမားတွေလက်ထက်မှာလည်းမရရှိသေးဘူးဒါအောင်လည်းပြီးဆုံးသွားပြီးတော့သူတို့ကတော့ပြောစုနေတယ်ပေါ့
လာတူစကိုင်းတိုင်းဒေသကြီးမှာလေယာဉ်မြင့်တဲ့အချားမြင့်များတင်ဆက်ခံရမှုပြန်လဲစစ်စစ်ရေးကော်မတီကိုတိုင်ကြားစာ1340မှာ928မှုဖြည့်ရှင်းပေးထားပြီးဖြစ်တဲ့အကြောင်းစကိုင်းတိုင်းဒေသကြီးလေယာဉ်မြင့်တဲ့အချားမြင့်များတင်ဆက်ခံရမှုပြန်လဲစစ်စစ်ရေးကော်မတီကသိရပါတယ်စကိုင်းတိုင်းဒေသကမ်းဘလူးမြို့နယ်တဲကထင်သာမြင်သာရှိတဲ့လဲသိမ့်မှုပြဿနာတွေနဲ့ပတ်သက်ပြီးကဆာရဆိုတဲ့ကြံစိုက်ပြိုးတဲ့တက်ကသိမ်းထားတဲ့ဧက3000ကျော်ဟာစီမံကိန်းအကောင်အထည်မဖော်တဲ့အတွက်မူလတောင်သူတွေကိုပြန်ပေးဖို့ကမ်းဘလူးမြို့နယ်မြေစစ်အဖွဲ့ကစစ်ဆေးတင်ပြထားပေမဲ့အခုအချိန်ထိပြန်ပေးတဲ့အနေအထားမတွေ့ရသေးပါဘူး။နောက် MEC ကသိမ်းယူထားတဲ့ကမ်းဘလူးအမှတ်နှစ်တရားဆက်ဆက်ယုံကိုကမ်းဘလူးမျိုးနဲ့မြေစစ်တွေတွားရောက်စစ်ဆေးတဲ့အချိန်မှာဘာမှစိုက်ပျိုးထားခြင်းမရှိတဲ့မြေတွေစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အသုံးမပြုပိုရှံမြေတွေကိုပြန်လည်ဆွန့်လွတ်ပေးဖို့တင်ပြထားတာလည်းရှိနေပါတယ်။စစ်ဆေးပြီးတဲ့နောက်မှစိုက်တဲ့ဆိုပြီးလုတ်ပြလာတဲ့အပြင်တင်းယူထားတဲ့လေတွေကိုလှဲလဲကူးမရ၊နွားလဲကူးမရအောင်နယ်နမိတ်ပုံစံမျိုးမြေထိုးကားတွေနဲ့ညောင်းနေပတ်တူးထားတဲ့အနေထားတွေထက်လောက်လာတာပဲရှိတယ်လို့မြို့နယ်မြေစစ်အဖွဲ့ကသိရပါတယ်။အခုအချိန်ထိလေယာဉ်မြေတွေပြန်ပြသေးတဲ့အပြင်တရားရင်ဆိုင်နေရတဲ့ပေသီးအောင်ချေးရွာကတောင်သူကိုဝန်းစော်ကထက်လောင်းပြောပါတယ်
။တမလူမြို့နယ်မှာပေကြီးမပြောတိုင်းထောက်ရှာအိမ်ရေမွန်ဘူးကုန်းငါးရွာ88 96ဝန်းနဲ့တရားသက်အတွက်ကြံစီမံကိန်းဆိုပြီးတော့ဆွေဘူတာထားပါနှစ်ကြံဆိုင်ယူရတဲ့ဧကဘောင်းကတော့2000ကျော်စိန့်ခံရပါတယ်။2013မှာဘိုးကျုံမင်းတော်ကိုယ်တိုင်လာပြီးတော့ပြီးသွားတဲ့ဟာကတော့1924ကဒါသမ16ကိုပုံစံခွန်နဲ့အဲ့ဒါကတော့ပြီးသွားတာပြန်ရှိတဲ့ဟာတွေကိုမရရှိသေးတဲ့အတွက်ဒီလက်ရှိအစိုးရလက်ထံမှာဒီစစ်တွေလက်စစ်တွေငါးရွာကိုလာရောက်စစ်ဆေးသွားတော့ညာလဲတက်ကိုတင်ပြပေးပါမယ်။ယနေ့ချိန်ထိပြန်မကြလာတဲ့အပြင် ကျွန်တော်တို့ဒေသခံတောင်သူတွေလေးနှစ်ခွန်လေးလေးခွန်ကျူးကျော်မှုတွေပြည်နယ်ဖြည့်ဆည်းမှုတွေလုပ်တယ်ဆိုပြီးတရားစွဲခံထားရတာပဲ
အစွမ်းအသည့်ရဲ့တာဝန်ယူပြီးဖြစ်တဲ့တနှစ်ကျော်ကာလအတွင်းမှာတောင်သူတွေလောက်ကန်စားတောက်နေရတဲ့လေယာမြေတွေပြန်ရတဲ့ဆိုတာမျိုးတွေနဲ့တောင်သူတွေလက်ထဲကိုလက်ထိလက်ရောက်ရောက်ရှိသွားတဲ့အနေအထားမျိုးတွေမတွေ့ရသလောက်ပဲရှိနေပါတယ်ဒါဟာအစိုးရတဲ့အတွက်အခက်အခဲဖြစ်သလိုတိုင်းပြည်ရဲ့အခြေခံလူဒန်းစားဒုကြီးဖြစ်တဲ့တောင်သူတွေရဲ့ဘဝတွေမှာလည်းအခက်အခဲဖြစ်နေရပါတယ်။စံဝင်နေရပြည်လဲမှုတွေနဲ့ဆင်းရဲသားပပျောက်မှုကိုလည်းလုံးဝဖြစ်မလာနိုင်ပါဘူး။ဒါကြောင့်လက်ရှိအနေအထားမူဝါဒတွေနဲ့ကျင့်သုံးနေတဲ့ policy တွေအစားတကယ့်ကိုထိတိယောက်ယောက်နဲ့ဖြည့်ရှင်းမှုမျိုးတွေလိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ